ကရင်မျိုးသားစီယုံမူထရခိုင်တပ်မ9နေမြင်းနဲ့ဒူပလာယာခိုင်တပ်မ6နေမြင်းမှာဇန်နဝါရီလ1ရက်အတွင်းစစ်ကောင်စီဘက်ကလေကြောင်းတက်ခဲမှုပုံ58ချိန်လုခဲ့ပြီးအရတားပြည်သူ73တေကဆုံးခဲ့တယ်လို့နေအိမ်စာတင်ကြောင်းတွေလည်းပျက်စီးခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။အခုဖေဖော်ဝါရီ14ရက်နဲ့15ရက်တွေမှာလည်း KNU တပ်မ9နေမြင်းအတွင်းလေကြောင်းတက်ခဲခံမှုတွေရှိခဲ့ပါတယ်။ဒီကြောင်း VOA သတင်းတောက်မအေးမှာသတင်းပေးပို့ထားပါတယ်ခင်ဗျာ။
ကရင်မျိုးသားအစည်းအရုံးထိန်းချုပ်ရာနေမြေတဲကတက်မဟာ9နဲ့တက်မဟာ6နေမြေတွေမှာကျေးရွာတွေကိုစစ်ကောင်စီကလေကြောင်းတက်ခဲ့မှု58ချိန်လုပ်ခဲ့ပြီးလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်အရက်သားပြည်သူ73ဦးသေဆုံးတာ9ဦးထိခိုက်ဒဏ်ရာရခဲ့တယ်ဆိုပြီး KNU ကပြောပါတယ်ဒီထဲမှာကလေးတငယ်တွေဘာသာရေးဆရာတွေဖုံတော်ကြီးတွေအပါအဝင်သေဆုံးတာတွေရှိခဲ့ပါတယ်အခုဆိုရင်စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေခက်ဆက်ဆိတ်လှုပ်လာတာကြောင့်ဒေသခံတွေဟာနေရောညပါနေအိမ်တွေမှာမနေရဲပဲရှောင်ပုန်းနေရတယ်ဆိုပြီးကရင်မျိုးသားအစည်းအရုံးရဲ့သတင်းနယ်ပြန်ကြားရေးဒုတိယတာဝန်ခံဖိုတိုကလဲဆေးကအခုလိုပြောပြပါတယ
်လေကြောင်းတိုက်ခိုက်မှုရဲ့အခြေအနေကိုစိတ်လာတယ်နော်အဲဒီအချိန်မှာတော့ရွာသားတွေပြီးတော့ဥစားပေါ်တော့နေအိမ်တို့အဆောက်အဦတွေကျောင်းတွေတော့ဖြစ်ကြတာပေါ်ပါတာပေါ့နော်ဟုတ်ကဲ့ဟုတ်ကဲ့ဆန်ငါးရင်းနေမှာဖြစ်တာပေါ့နော်ဒီမူဟုတ်ကဲ့နေတဲ့မှာကြာတော့ဒီမြေဆောင်ဝင်ရေးအတွက်တတိဝရီယနဲ့ရုံးကန်နေရတော့ညဘက်ဆိုရင်တော့ရှောင်ပုံးနေရတော့ပေါ့နော်ဟိုလူကြီးရဲ့အိမ်မှာအိမ်လေးလေးအရေးဘူးပေါ့နော်အဲ့ဒီချစ်နေမျိုးတွေအရှိတယ်တော့ညဘက်ဆိုတော့ဇာလုံးကျွတ်ဒီပါဇာလုံးကျွတ်လောက်ဆိုသူ့ဇာတ်တော်များများကညဘက်ချချိန်မှာဆက်ပြေးနေရတယ
်ဟုတ်ကဲ့ဟုတ်ကဲ
့တိတ်ချောင်နေရတော့ဒီသားကန်နေရတော့များတော့တင်းတော့တိတ်ချောင်နေရတော့ပေါ့နော်
စစ်ကောင်စီဘက်ကစည်ရဲအရှိန်မြင့်နာတွေလှုပ်လာသလိုတက်မဟာ6နယ်မြေကော့ကရိတ်ဘက်မှာတော့အနီရောင်အဆင့်တက်မှတ်ပြီးထိန်းချုပ်မှုတွေပိုလှုပ်လာတယ်လို့လည်းပြောပါတယ
်လူဘက်ကတော့ဆိုပါတော့စည်ရဲအရှိန်မြင့်မှုဟောပညာကျထုတ်ပြန်ထားတာရယ်နောက်ပြီးတော့စည်ရဲကော့ကရိတ်တို့လူဒီကမြို့မှာအနီရောင်ဆက်တက်မှတ်တာရယ်ရှိတယ်ရှိခဲ့တာပေါ့နော်ဒီရှိခဲ့တဲ့အပေါ်မှာလည်းသူလည်းတက်ခိုက်မှုမြင့်တင်လာလို့ရှိနေ
စစ်ကောင်စီဘက်ကလေကြောင်းတက်ခိုက်မှုတွေအတွင်းတစ်လအတွင်းမှာပဲနေအိမ်33လုံးမီးလောင်ပြာကျခဲ့ရတယ်လို့လူနေအိမ်24လုံးလည်းထိခိုက်ပျက်စီးခဲ့ရပါတယ်စာတင်ကျောင်း2ကျောင်းခရီးရန်ဘုရားရှိခိုးကျောင်း2ကျောင်းဗုဒ္ဓဘာသာဘုန်းတော်ကြီးကျောင်း2ကျောင်းသေယုံနေအဆောက်အဦတွေလည်းပျက်စီးသွားခဲ့ပါတယ်ရှင်